ရခိုင်ပြည်နယ်အတွင်းကလူနည်းစုမွတ်စလင်တွေဖိနှိပ်ခံရတယ်ဆိုပြီးမလေးရှားနိုင်ငံဝန်ကြီးချုပ်နာဂျစ်ရဇက်ကိုတိုင်ဦးဆောင်စန္ဒပြခဲ့တာဟာဝန်ကြီးချုပ်တယောက်အနေနဲ့မလုပ်သင့်တဲ့လုပ်ရဖြစ်တယ်လို့သုံးသပ်သူတွေရှိသလိုအာဆီယံရဲ့ထုံးစံတွေကိုကြော်လွန်ပြီးအာဆီယံနိုင်ငံကြီးတစ်ခုကတခြားနိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်တယ်လို့ဖြစ်နေတယ်လို့ထောက်ပြတာတွေလည်းရှိနေပါတယ်အကြောင်းစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပါမယ်ရှင်
ရခိုင်ပြည်နယ်ကမွ슬လင်အရေးမြမအစိုးရရဲ့ကင်တွေပုံတွေကိုမကျေနပ်ကြောင်းပြသတဲ့အနေနဲ့မလေးရှားနိုင်ငံဝန်ကြီးချုပ်နာဂျစ်ရာဇတ်ဦးဆောင်ပြီးထောင်နဲ့ချီတဲ့မလေးရှားနိုင်ငံသားတွေကွာလာလမ်ပူမြို့မှာတနင်္ဂနွေနေ့ကဆန္ဒပြခဲ့ကြတာပါမြမနိုင်ငံမှာလူနည်းစုရိုဟင်ဂျာမွ슬လင်တွေကိုလူမျိုးတုံးတုတ်တင်ရှင်လင်းရေးလုပ်နေတယ်လို့မလေးရှားနိုင်ငံဝန်ကြီးချုပ်နာဂျစ်ကဆွဆွဲလိုက်ပြီးမြမနိုင်ငံရဲ့လုပ်ရက်ဟာအာဆီယံအနေနဲ့လက်မခံနိုင်တဲ့လုပ်ရက်ဖြစ်တယ်လို့သူကပြောကြောင်းမလေးရှားနိုင်ငံထုတ်သတင်းစာတွေကရေးပါတယ်ဒါပေမဲ့အခုလိုမလေးရှားဝန်ကြီးချုပ်ကိုယ်တိုင်ဦးဆောင်ဆန္ဒပြတာဟာအာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့မလေးရှားအနေနဲ့အာဆီယံရဲ့ဝင်ရောက်မဆွတ်ဖက်ရေးမှုကိုချိုးဖောက်ရာရောက်နေတယ်လို့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကမြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေကမြင်ပါတယ
်ကျွန်တော်တို့အာဆီယံအတွင်းမှာဒီမိုကရေစီရေးအတွက်ကျွန်တော်တို့ဆောင်ရွက်ခဲ့တဲ့ကာလမှာအာဆီယံကိုကျွန်တော်တို့အတော်ကိုကျွန်တော်တို့အားမရခဲ့ပါဘူးအဲ့ဒီကာလတုန်းကအာဆီယံဟာဗမာနိုင်ငံကစစ်အစိုးရအပေါ်မှာလူခွင့်ရဘလောက်ချုပ်ပေါ့နိုင်ငံရေးကြီးသားတွေဘလောက်ပဲဖန်နေစေအပြစ်ကိုမပြောဘူးခင်ဗျာကျန်တာကတော့အာဆီယံဟာအဲသူတို့ဖွဲ့ဝင်နိုင်ငံတစ်ခုရဲ့ဒီလိုရေးကိုမပြောဘူးဆိုတော့မူနဲ့နေခဲ့တဲ့အာနေပြီးတော့အခုမှဒီမလေးရှားဝန်ကြီးကပြောလာတာဟာလေကောင်းဆောင်ကျောက်ရဲ့မလုံတင့်တဲ့တာဝန်မဲ့ပြောဆိုမှုလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
မလေးရှားနိုင်ငံမှာတော့မလေးရှားတိုင်းရင်းသားတွေနဲ့တရုတ်အိန္ဒိယနယ်ပွားမလေးရှားနိုင်ငံသားတွေကြားအခွင့်အရေးရပိုင်ခွင့်တိတ်ကွာဟနေပြီးခွဲခြားဆက်ဆံမှုကြီးမားနေတယ်ဆိုတဲ့ဝေဖန်မှုတွေရှိနေတာပါလက်ရှိမှာအဂတိလိုက်စားမှုနဲ့လူလူထောက်ခံမှုကြာဆင်းတာကိုရင်ဆိုင်နေရတဲ့မလေးရှားဝန်ကြီးချုပ်အတွက်မွတ်စလင်အများစုနေထိုင်တဲ့မလေးရှားနိုင်ငံတွင်ကလူလူထောက်ခံမှုရဖို့လိုအပ်နေခြင်းလည်းဖြစ်ပါတယ်ဒါကြောင့်ရိုဟင်ဂျာအရေးနဲ့ပတ်သက်လို့မလေးရှားနိုင်ငံဝန်ကြီးချုပ်နာဂျစ်ရာဇတ်ကိုတိုင်အခုလိုဆန္ဒထွက်ပြရတာဟာမလေးရှားနိုင်ငံရဲ့အခြေအနေတွေနဲ့သက်ဆိုင်လိမ့်မယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
ပထမဆုံးအချက်စဉ်းစားမှာသူ့ရဲ့ဘီတွင်းရေးမှာသူကိုယ်တိုင်အခက်ခဲများရှိသလားပေါ့သူ့မှာဒီဟာဝင်ကျုပ်လို့ရင်းနဲ့ခြားစားလက်ဆောင်မှုကိစ္စတွေနောက်ယူကော့ပွဲကိစ္စတွေနောက်အတိုက်ခံနေပုံမှာဖိနှိပ်တာတွေသက်သဖြင့်သူဟာနာမည်ကောင်းမရနေတဲ့အချိန်မှာဒါနိုင်ငံတော်တော်များများကောင်းဆောင်တချို့လုံးလေးရှိတယ်လို့အာယုံပြောင်းမှုအတွေ့ဒီပမာနိုင်ငံကကိစ္စကိုသူကောက်ဆွဲပြီးတော့လုံးသလားလို့ကျွန်တော်စဉ်းစားပါတယ
်အခြားနိုင်ငံတစ်ခုရဲ့ဘီတွင်းရေးကိစ္စမှာနာဂျီရာဇတ်ကဝန်ကြီးချုပ်တယောက်အနေနဲ့အခုလိုဆန္ဒပြတာဟာမလုပ်သင့်တဲ့လုပ်ရဖြစ်တယ်လို့ဂျာမနီနိုင်ငံကမြန်မာအရေးလှုပ်ဆောင်သူဦးနွယ်အောင်ကမြင်ပါတယ
်မလေးရှားဝန်ကြီးချုပ်ကအကြောင်းရှာပြီးတော့မြန်မာပြည်ကိုရေဆိုးရအပြစ်တင်တာပေါ့လေသူတို့အာဆီယံသဘောတူထားတဲ့တတင်းနဲ့တတင်းကဟိုတွေးပြီးကိုပြီးတော့မဆက်ပြောဘူးဆိုတာကိုသူကပေါ်ပြပြီးတော့အမှန်တော့လှုပ်တာပဲဒီတကယ်တော့လည်းပဲဒီဥစားသူ့ရဲ့အကျိုးအတွက်သူလှုပ်တာပါ
နိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်တာဝန်ယူထားချိန်မှာနာဂျစ်ရာဇတ်အနေနဲ့အခုလိုကိုယ်တိုင်ဆန္ဒပြမယ်အစားတန်တမာရေးနိလန့်ကိုအသုံးပြုသင့်တယ်လို့တချင်းကဒေတာတွင်းမှာဩဇာကြီးခဲ့တဲ့မလေးရှားဝန်ကြီးချုပ်ဟောင်းဒေါက်တာမဟာတီယာကလည်းမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောသွားခဲ့ပါတယ်အခုလိုမလေးရှားဝန်ကြီးချုပ်ရဲ့လိုရကြောင့်မြန်မာအစိုးရအနေနဲ့စိတ်မကောင်းမှုနဲ့အတူစိတ်ပြက်ရသလိုသူအပြောတွေကြောင့်အစွန်းရောက်လူတွေစိတ်မြင်မာလာပြီးအစွန်းရောက်သမားတွေပိုတိုးလာအောင်လုပ်နေရကြကြောင်းအဲ့ဒီလိုအစွန်းရောက်မှုကတဆင့်အကျန်းဖက်လမ်းကြောင်းကိုတွန်းပို့ရာရောက်နေကြောင်းအစွန်းရသဘောထားကိုသမရာယုံပြောခွင့်ရဦးစော်ထီကသတင်းဌာနတွေကိုဖြေကြားခဲ့ပါတယ်နိုင်ငံတော်အတမင်ရန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့ရခိုင်အရေးမှာရဲစခန်းတွေကိုဝင်ရောက်စီးနင်းခဲ့တဲ့လက်နက်ကိုင်မွ슬င်တွေရဲ့အကျန်းဖက်တိုက်ခိုက်မှုတွေကိုစစ်တပ်ကပြန်လည်ရှင်းလင်းနေရတယ်ဆိုတာမမေ့ကြဘူးနဲ့အခြေအနေတွေကိုအစိုးဘက်ကပဲအလေးပေးပြောဆိုနေကြမယ်ဆိုရင်အကျိုးရှိနိုင်မှာမဟုတ်ဘူးလို့ဆိုပြီးပြီးခဲ့တဲ့ရက်ပိုင်းသူ့ရဲ့စင်ကာပူခီးစဉ်အတွင်း Channel News Asia ရုပ်သံနဲ့မေးမြန်းခန်းမှာပြောကြားခဲ့ပါတယ်ခင်ဗျာ